ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကလေးတငယ်နဲ့လက်နက်ကင်ပြိပခဆိုင်ရာအထူးကိုယ်စားလှယ် Miss Radhika Kumara Swami ဟာမြန်မာနိုင်ငံကိုဂျွန်လကုန်ပိုင်းက၄ရက်ကြာလာရောက်ခဲ့ပြီးတော့ကလေးစစ်သားအသုံးပြုမှုပပျောက်ရေးအတွက်ကုလသမဂ္ဂ UNICEF နဲ့မြန်မာအစိုးရကြားမှ Action Plan လို့ခေါ်တဲ့လုပ်ငန်းအစီအစဉ်တစ်ရပ်လက်မှတ်ထိုးပွဲတက်ရောက်ခဲ့ပါတယ်။သူ့ရဲ့ခရီးစဉ်နဲ့ပတ်သက်ပြီးတော့ Miss Kumara Swami ကပြီးခဲ့တဲ့သတင်းပတ်ကနယူးယောက်မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။ဒီအကြောင်းစုံကိုဒေါ်လလတ်တန်းကတင်ပြထားပါတယ်ရှင်
။တက္ကသိုလ်2005ခုကချမှတ်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်16/12အရလက်နက်ကင်ပဋိပက္ခဖြစ်ပွားရာအခြေအနေများမှာကလေးသူငယ်များရဲ့ခွင့်ရေးတွေဆိုးရွားစွာချိုးဖောက်နေမှု6ခုနဲ့ပတ်သက်လို့အစီရင်ခံဖို့ကုလသမဂ္ဂဦးဆောင်တဲ့စောင့်ကြည့်ရေးနဲ့အစီရင်ခံရေးရန်တရားကိုမတီခဲ့ရမှာအရွယ်မရောက်သေးသူများကိုစစ်သားများဖြင့်အသုံးပြုခဲ့တဲ့နိုင်ငံများစီးမှမြန်မာနိုင်ငံနဲ့ထက်သွင်းခြင်းခံထားရတာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီညွှန်ကြားချက်အရကုလသမဂ္ဂတွင်းမှုချုပ်နေနဲ့မြန်မာကလေးများအခြေအနေအကြောင်းကိုအစီရင်ခံတင်သွင်းဖို့လိုအပ်တဲ့အတွက်လေ2009ခုနိုဝင်ဘာလကတည်းကမြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့ Miss Radhika Kumara Swami ဟာဒုတိယအကြိမ်ဇွန်လကုန်ပိုင်းကမြန်မာနိုင်ငံကိုသွားရောက်ခဲ့တာဖြစ်ပါတယ်။လက်ရှိခီးစဉ်ဥတီကျင်းနဲ့ပတ်သက်လို့ Miss Kumara Swami ကပြီးခဲ့တဲ့သတင်းပတ်ကုလသမဂ္ဂဌာနချုပ်မှကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာကတော့
The objective of my visit to Myanmar was to witness the signing of an action plan. As you know, this is part of the security.
ကျွန်မမြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့ကျွန်မခီးစဉ်ရဲ့ဥတီချက်က action plan လုပ်ငန်းအစီအစဉ်တရလက်မှတ်ရေးထိုးတာကိုတက်တည်ပြုဖို့ဖြစ်ပါတယ်။တည်တဲ့အတိုင်းမှာပဲဒါဟာလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အရကလေးတွေပေါ်လူခွင့်ရေးကျူးလွန်ချိုးဖောက်တဲ့နိုင်ငံတွေစီးရင်ကိုတင်ပြရတာဖြစ်ပါတယ်။မြန်မာနိုင်ငံကတက်မတော်နဲ့တူတခြားအစိုးရမဟုတ်တဲ့အုပ်စု6ဖွဲ့ကကလေးစစ်သားတွေကိုအသုံးပြုနေတာဖြစ်ပါတယ်။ဒီစီးရင်ကနေပယ်ဖျက်ပေးဖို့ရာလုပ်ငန်းစီစဉ်တရက်ကိုလိုက်နာဆောင်ရွက်ဖို့လိုပါတယ်။ကလေးစစ်သားတွေကိုရွေးထုတ်နိုင်ဖို့ဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာကိုထုတ်ဖော်ဖို့နဲ့ကလေးစစ်သားတွေကိုနေရည်ရင်းနဲ့ပြန်ပို့ပေးဖို့ဖြစ်ပါတယ်။
ဒီ action plan လုံငန်းစီစဉ်ကိုရေးဆွဲနိုင်ဖို့ညှိနှိုင်းခဲ့ရမှာ၅နှစ်ကြာခဲ့ပြီးမြန်မာစုရနဲ့ UNICEF ပြင် ILO အပါအဝင်ဌာနညှိနှိုင်းရေးမှူးရုံးတို့ကဦးဆောင်ခဲ့တာဖြစ်ပါတယ်ဒီစီစဉ်အသေးစိတ်နဲ့ပတ်သက်လို့ Miss Kumara Swami က
But this action plan is quite specific it commits it is a 18 month time frame
ဒီလုံငန်းစီစဉ်ကအသေးစိတ်ကြပါတယ်ကာလအပိုင်းခြားက18လကြာပါတယ်ကလေးစစ်သားတွေစုဆောင်းနေတာကိုချက်ချင်းရက်တက်မှုစစ်သားစုဆောင်းတဲ့စနစ်ကိုတည်တည်ချာချာစစ်ဆေးနိုင်ဖို့ကလေးစစ်သားတွေမိသူမိဝါတွေဖြစ်နေကြတယ်ဆိုတာကိုစစ်ဆေးပြီးမှတ်ပုံတင်ဖို့ကလေးစစ်သားအသုံးပြုမှုပပျောက်ရေးနဲ့ပတ်သက်လို့နိုးကြမှုရှိစေဖို့ကလေးစစ်သားစုဆောင်းသူတွေကိုထိထိရောက်ရောက်အေးအေးယူဖို့စစ်စခန်းတွေအကျဉ်းစခန်းတွေကိုတွားရောက်စစ်ဆွေးခွင့်ပြုဖို့ဒါမှလည်းသတင်းချက်လက်တွေမှန်မှန်အတည်ပြုနိုင်မှာဖြစ်ပါတယ်ဒါအပြင်ဌာနေကုလသမဂ္ဂအဖွဲ့နဲ့အစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ဆက်သွယ်ခွင့်ရဖို့နဲ့လုပ်ငန်းစီစဉ်မှာပါဝင်ဆောင်ရွက်နိုင်ရေးအတွက်ကြားဝင်ဆောင်ရွက်ပေးဖို့လည်းဖြစ်ပါတယ်။ဒါအပြင်ငြိမ်းချမ်းရေးသဘောတူညီမှုတွေအပြည့်အခန့်ရက်စဲရေးညှိနှိုင်းမှုတွေမှာဒီလက်နက်ကိုင်အဖွဲ့အစည်းတွေကအသုံးပြုနေတဲ့ကလေးစစ်သားတွေကိုဌာနေပြန်ပို့ပေးဖို့လည်းမြစ်တာရက်ခံပါတယ
်။သူရဲ့ခီးစဉ်တွေ Miss Kumara Swami ဟာသမရဦးသိန်းစိန်ပါဝင်မြန်မာထိပ်တန်းအစိုးရအရာရှိတွေအပြင်ကလေးစစ်သားဟောင်းတွေနဲ့ပါတွေ့ဆုံခွင့်ရခဲ့ပြီးသူတို့ဖြတ်တန်းလာရတဲ့ဘဝတွေအကြောင်းကြားသိခဲ့ရတယ်လို့ဆိုပါတယ်။ကလေးစစ်သားများကိုမိဘဆွေမျိုးများထံပြန်ပို့ပြီးတဲ့နောက်လူ့အဖွဲ့အစည်းမှကောင်းမွန်စွာနေထိုင်နိုင်ရေးပညာရေးနဲ့အတန်ပွေးပင်းကြောင်းတွေရရှိဖို့မြင့်တင်ပေးရမှာအထောက်ပံ့ပေးနိုင်ဖို့ UNICEF နဲ့ ILO တို့ရဲ့အကူအညီတွေကိုရယူသွားနိုင်ဖို့လည်းအစီအစဉ်ရှိတယ်လို့ Miss Kumara Swami ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာကလေးစစ်သားများစုဆောင်းအသုံးပြုနေတဲ့အဖွဲ့တွေကတော့မြန်မာတပ်မတော် DKBA, KIA, KNU, KNLA, SSC တောင်ပိုင်းနဲ့ဝအမျိုးသားတပ်မတော်တို့ဖြစ်တယ်လို့ဆိုပါတယ်။ခုလိုကလေးစစ်သားများစုဆောင်းရမှာလေအကြီးကပြဿနာကမဲလုံးပေးနေတဲ့အတွက်ဖြစ်တယ်လို့ Miss Kumara Swami ကပြောပါတယ်
။ The problem in Myanmar at the moment is the recruiters. It's not a command policy.But they give incentives for recruitment.
မြန်မာနိုင်ငံမှာပြဿနာကကလေးစစ်သားစုဆောင်းကြသူတွေဖြစ်ပါတယ်။ ကလေးစစ်သားစုဆောင်တဲ့အတွက်စုကြည့်ရတဲ့စနစ်ရှိပါတယ်။ဒါကြောင့်ကလေးစစ်သားစုဆောင်သူတွေကကလေးတွေကိုသွားရှာကြတယ်။ဆာယဆရဲနေအတုလောက်လာကြတယ်။ဒါမှလည်းသူတို့ကစံဒါမှမဟုတ်ငွေဒါမှမဟုတ်စုကြည့်တွေရကြမှာကိုဒါကြောင့်ခုလိုမလုံးပေးတာတွေကိုပြောင်းမယ်။ကလေးစစ်သားစုဆောင်တာကိုထိထိရောက်ရောက်အေးအေးယူမယ်ဆိုရင်ကလေးစစ်သားစုဆောင်မှုကိုဟန်တားနိုင်မယ်လို့ကျွန်မထင်ပါတယ်
။ဇူလိုင်လမှာရဒုတတန်းကုံဆုံးမယ်ကလေးသူငယ်နဲ့လက်နက်ကင်ပိဋိပတ်ကဆိုင်ရာအထူးကိုယ်စားလှယ်မစ္စကူမရာစွာမီအနေနဲ့မြန်မာနိုင်ငံအနေနဲ့သဘောတူထားတဲ့ action plan လုံငန်းအစီအစဉ်ကို18လအတွင်းအောင်မြင်စွာဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလေးပြောခဲ့ပါတယ်ရှင်။